တရားလွတ်တော်ရှိနေကြီးဥက္ကိုနီလောက်ကျန်တပ်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးလာတာအခုဆိုရင်နှစ်နှစ်ကျော်နေပြီဖြစ်ပြီးဖေဖော်ဝါရီလ15ရက်တောက်ကြနေမှာတော့နောက်ဆုံးစီရင်ချက်ကိုချမှတ်တော်မှာပါတနင်္ဂနွေလုံးကစောင့်ကြည့်နေကြတဲ့ဒီမှုနဲ့ပတ်သက်ပြီးတရားရုံးကမှန်ကန်တဲ့ဖြောင့်မတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင်
အေအေအာစီကပြောကြားခဲ့တယ်လို့ဥက္ကိုနီရဲ့တမိဖြစ်သူကလည်းမြန်မာတနင်္ဂနွေရက်ဂုံတိတ်ခါဟာဒီစီရင်ချက်ပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။ဒေါက်ကင်မြို့တက်ကအကြောင်းစုံကိုပြောပြပါမှာပါ။နောက်ဆက်ကရန်ကုန်ရိုင်းလမ်း29ရက်ညနေ9နာရီကရန်ကုန်ပြည်ပြည်ဆိုင်ရာ၄စိတ်မှာတရားလွှတ်တော်ရှိနေကြီးဥက္ကိုနီဟာအနီးကတန်လျက်ရှိနေတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျ
သမားချီလင်းအဝင်းဆောင်နဲ့ဇင်ယာဖြူတို့ဟာဥကိုနီကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3/1ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးတည်တံအထိချမှတ်နိုင်တာဖြစ်ပါတယ်။အောင်စော်ထုံးကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်နဲ့နှစ်နှစ်ထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အဝင်းခိုင်ကိုလည်းချီလင်းတို့လိုပဲအမြင့်ဆုံးတည်တံပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှန်302/1ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားတယ်လို့ဖန်ဝရံလည်းထုတ်ပြန်ထားပါတယ်။ February 15ရက်နေ့မှာတော့တန်တရားနဲ့တရားဆွဲဆိုခံရသူ3ဦးကိုနောက်ဆုံးစီရင်ချက်ချမှာဖြစ်ကြောင်း February 1ရက်နှစ်ဖက်ရှိနေတွင်လျှောက်လှည့်ချက်ပေးပြီးရန်ကုန်မြောက်ပိုင်းခရင်တရားရုံးတရားသူကြီးကကြေညာခဲ့တာဖြစ်ပါတယ်။ဥက္ကုဏ္ဏရဲ့သမီးဒေါက်တာဒေါ်ရင်ရွယ်ခိုင်ကအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိရဟာမြန်မာတနိုင်ငံလုံးရဲ့ပွင့်ရေးကိုထင်ဟပ်စေမှာဖြစ်တယ်လို့ VOA ကိုပြောပါတယ်
။ So lesson I just want to stick because it has to be because for the image of the country.
ကျမဖခင်အတွက်မြန်မာနိုင်ငံထဲမှာအခုလိုပုံစံနဲ့ကိုချစ်သူခင်သူတွေဆုံးရှုံးခဲ့ရတဲ့ဘသူကိုမဆိုတရားမျှတမှုရရှိစေဖို့ကျမလိုလားပါတယ်။ဒီတရားရင်ဆုံးဖြတ်ချက်ဟာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ဟပ်စေမှာဖြစ်တယ်လို့နိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်ရောတနိုင်ငံလုံးရဲ့ဂုဏ်သိက္ခာအတွက်ပါအရေးပါပါတယ်လို့ပြောသွားတာပါဒီတောက်ကြံနဲ့တရားရုံးကျမ်းစာပွဲကိုတော့သူတက်ရောက်မှာမဟုတ်ဘူးလို့လည်းပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကလည်းမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုခိုင်မာစွာတည်ဆောက်ရမှာစိန်ခေါ်မှုတွေကိုဝန်းဝန်းကြိုးစားဖြေရှင်းရန်အသက်ဆန့်သွားခဲ့တဲ့ရှေ့နေကြီးဥကိုနီနဲ့ကိုနေဝင်းတို့အတွက်အမှန်တရားအမြင်ဆုံးပေါ်ထွက်လာစေဖို့သက်ဆိုင်သူအားလုံးကဝန်းဝန်းကြိုးပမ်းကြဖို့ဥကိုနီအလောက်ကြံခံရတာနှစ်နှစ်ပြည့်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အာရှလူခွင့်ကော်မရှင်ကရှင်းနေဥမင်းလွင်ဦးကလည်းအခုနောက်ဆုံးစီရင်ချက်ဟာမှန်ကန်ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်
။အဓိကအပြင်ဆွတ်ဆွဲခံရတဲ့ကြည်ရင်တို့ဇေယလင်းတို့စတဲ့ဥစ္စာတွေကဒီမှုမှာစစ်စစ်ပေါ်ပေါက်ချက်တွေရတရားရင်ကမှန်ကန်တဲ့ဆုံးဖြတ်ချက်တွေစတင်တယ်လို့အော်ကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကပြင်လာပြီးတော့စစ်တပိုင်းကျော်လို့ရမယ့်အခြေအနေဖြစ်တယ်လို့ကျွန်တော်ကတော့ဒီလိုပြောပ
ါဒီမှုကိုအထူးခုံရုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်ဆစ်ဆီးခဲ့တယ်လို့နှစ်ဖက်တင်သွင်းတဲ့တက်တဲ့အယောက်200နီးပါးကိုဆစ်ဆီးခဲ့တာဖြစ်ပြီးပြီးခဲ့တဲ့103ကြိမ်မြောက်ကယ်ဝင်ပြီးမှတော့အပြီးသက်ဆုံးဖြတ်ချက်အတွက်အခုတောက်ကြံနေချမှတ်မှာဖြစ်ကြောင်းတရားသူကြီးကကြေညာခဲ့တာပါဒီမှုအတွက်တရားရုံးစစ်ဆေးမှုတွေနှစ်နှစ်ကျော်ကြာမြင့်လာတာနဲ့ပတ်သက်ပြီးမသက်ဆိုင်တဲ့တက်သေးတွေကိုစစ်ဆေးနေတာကြောင့်အ धिक တက်သေးတွေမစစ်ဆေးနိုင်ပဲဖြစ်နေတယ်ဆိုပြီး ICJ နိုင်ငံတကာတရားရေးကော်မရှင်ကပြီးခဲ့တဲ့လတွေမှာပဲဝေဖန်ခဲ့ပါတယ်။ဒါပေမဲ့ HRC အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးကတော့တရားဥပဒေအရနှစ်ဖက်မျှတာတဲ့အခွင့်အရေးပေးတဲ့အနေနဲ့လှုပ်ဆောင်နေတာလို့ယုံကြည်ပါတယ်။
ပြေလူဘက်ကတင်ပြတဲ့သက်သေးကြီးပြေခံဘက်ကတင်ပြတဲ့သက်သေးကြီးပြန်ခေါ်သက်သေးကြီးကိုဆစ်ဆီးတဲ့အတွက်အခုလိုမျိုးနှစ်နှစ်ကြီးကြာမြင့်သွားတယ်လို့ကျွန်တော်မြင်ပါတယ
်။နှစ်နှစ်ကျော်ကြာမဖမ်းဆီးနိုင်ပဲဖြစ်နေတဲ့ပြေခံပြီးအဝင်းခိုင်အတွက်ဥရေပုံမှန်88နဲ့ဆွဲချက်တင်ထားပြီးအများပြည်သူဘယ်သူမှမဆိုတွေ့တဲ့နေရာမှာဖမ်းဆီးပြီးတရားရုံးဓမ္မမဟုတ်ရဲစခန်းကိုပို့ဆောင်နေတဲ့ပြေခံပြီးဖြစ်နေကြေညာထားတာပါ။သူ့ကိုဖမ်းမိနိုင်မှုဆိုရင်နိုင်ငံတကာရဲတပ်ဖွဲ့ရဲ့အကူအညီကိုပါတောင်းဆိုနိုင်တယ်လို့လည်းဦးမင်းလွန်ဦးကအကြံပေးပါတယ်။ရ 人工理性嘛，大看见了。如果你哈，那超市破纸棚，期间物理变成一保温 ，NRD 八 D 对物理热压率嘛，啊，这个将被内度的物理撇巴嘞。他讲，对个老丈夫也闹鬼嘛，人家一约着，谁来来了，阿娘个天天有啥你来撇巴嘞。